ဂျာမနီနိုင်ငံကိုတင်သွင်းတဲ့ဒီဓာတ်ငွေရေတွေကိုဖြန့်ဖြူးဖို့အတွက်ဓာတ်ငွေထိန်းသိမ်းဖြန့်ဖြူးရေးစက်ရုံကိုမြောက်ပိုင်းပင်လယ်ကမ်းရိုးတန်းမှာတည်ဆောက်လိုက်ပါတယ်။ရုရှားနိုင်ငံကနေမကြာခင်ကတင်သွင်းခဲ့တဲ့ဓာတ်ငွေပမာဏရဲ့20ရာခိုင်နှုန်းနဲ့ညီမျှတဲ့ဓာတ်ငွေပမာဏကိုအဲ့ဒီစက်ရုံကနေဒီအခုလာမဲ့ဆောင်းရာတီကနေစတင်ဖြန့်ဖြူးသွားနိုင်မှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့ခြင်းကစပြီးတော့ရုရှားဆိုရဘက်ကဂျာမနီနိုင်ငံကိုဓာတ်ငွေတင်ပို့နေတာတွေကိုကန့်သတ်ထိန်းချုပ်လာနေတာပါ။တစ်ချိန်တည်းမှာပဲဥရောပကိုဓာတ်ငွေတင်ပို့နေတဲ့ North Stream Pipeline ဟာလည်းပြီးခဲ့တဲ့ဘက်ကထိခိုက်ပျက်စီးသွားခဲ့ပြီးတော့ဒိန်းမတ်နဲ့ဆွီဒန်နိုင်ငံဘက်ကသတင်းတခုမှာတော့ဒါကတမင်သက်သက်လောက်တာဖြစ်တယ်လို့ဆိုထားပါတယ်။ဂျာမနီဆိုရကတော့ဓာတ်ငွေတွေကိုတခြားနည်းလမ်းကနေတင်သွင်းနိုင်ဖို့အတွက်စီမံကိန်း5ခုတည်ဆောက်ဖို့ဒေါ်လာဘီလီယံနဲ့ချီပြီးတော့အသုံးပြုခဲ့ပါတယ်။အဲ့ဒီစီမံကိန်း၅ခုကနေတစ်နှစ်ကိုဓာတ်ငွေပမာဏစုစုပေါင်း25ဘီလီယံကုဗမီတာတူလောင်ဖြန့်ဖြူးသွားနိုင်မှာဖြစ်ပြီးတော့ဒါဟာ North Stream Pipeline ကနေတင်သွင်းနေတဲ့ဓာတ်ငွေပမာဏရဲ့ထောက်အလောက်ရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့ Germany ဝန်ကြီးချုပ် Olaf Scholz က Aresova များပြည်တော်စု UAE နိုင်ငံကနေဓာတ်ငွေတင်သွင်းဖို့သဘောတူညီမှုလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။